အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့တန်ဃာတော်နဲ့အမျိုးသားရေးလှုပ်ရှားသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေဆဲဖြစ်ပါတယ်။ဥပဒေရေးရာကျွမ်းကျင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေရာတပိတ်မှောက်ဆန္ဒပြတာနဲ့အစိုးရတရက်ပြုတ်ကြမှာမဟုတ်ကြောင်းတုံ့သက်သားရည်လက်ရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်နဲ့မန္တလေးမြို့ကတန်ဃာတော်တွေနဲ့အမျိုးသားရေးလှုပ်ရှားသူတချို့ဟာအစိုးရနှုတ်ထွက်ရေးအတွက်ဗုဒ္ဓနေ့ညနေပိုင်းကစတင်သဘိမ့်ပေါက်ခဲ့ရမှာဒီကနေ့မှလည်းဒုတိယနေ့အဖြစ်ဆက်လက်သဘိမ့်ပေါက်နေစေဖြစ်ပါတယ်ရန်ကုန်မြို့ကသဘိမ့်ပေါက်ရမှာပါဝင်တဲ့ဥပညာတာရဇောတိကကအစိုးရပြုတ်ကျတဲ့အထိဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုမိန့်ကြားပါတယ
်သဘိမ့်ပေါက်တာကတော့ဥသို့တို့ကွန်မန်ဆိုတော့ဒုတိယအရေးသုံးပါတဲ့ကနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြတ်ပြားစေအောင်ပြတ်ပြားမှုတွေကိုမြင်လာရတဲ့အတွက်ကြောင့်ဥသို့တို့သဘိမ့်ဆောင်ပါခြင်းဖြစ်ပါတယ်သဘိမ့်ကတော့အစိုးရပြုတ်ကျတဲ့အထိလုပ်ပဲလို့ယူရထားပါတယ်အာကောင်းမှုအမကောင်းမှုဆိုတာကတော့ဘာသာသာသနာနဲ့တိုင်းပြည်နဲ့လူမျိုးအပေါ်ချစ်တဲ့သူတွေဝမ်းရလာလို့ရှိရင်တော့အကောင်းလာမှာပါဘယ်လိုလဲဆက်လုပ်သားဖို့ရှိလဲဆိုတာဥသို့တို့ပြုတ်ကျတဲ့အထိသဘိမ့်ကိုထိုင်ပြီးတော့ဆက်တိုက်ပွဲဝင်လာမှာပါ
တရားလွတ်တော်ရှေ့နေဦးမမောင်ဝင်းကလက်ရှိသဘိမ့်ပေါက်တောင်းဆိုတာနဲ့ပတ်သက်ပြီးဥပဒေကြောင်းအရအခုလိုရှင်းပြပါတယ
်ဥပဒေကြောင်းအရပြောမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေရဌာနဖော်ထုတ်ခွင့်တော့ဒါရှိတာပေါ့နော်အစိုးရတစ်ခုကိုချုပ်ချဖို့ဆိုတဲ့အပိုင်းကျတော့တရားဥပဒေနဲ့တွားရမှာပေါ့တရားဥပဒေတွားရမယ်ဆိုတော့ဒီလိုဌာနပြတာနဲ့သဘိမ့်ပေါက်တာနဲ့တော့လေဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရဥပဒေကြောင်းအရတော့ဒီအစိုးရပြုတ်ကျမသွားနိုင်ပါဘူး
လက်ရှိသဘိမ့်ပေါက်နေရာနဲ့ပတ်သက်ပြီးဒါဟာဆန္ဒပြတာမဟုတ်တဲ့အတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူတာမရှိဘူးလို့လဲမန္တလေးမြို့ကတန်ဃာတော်တစ်ပါးကမိန့်ကြားထားတာရှိပါတယ်။အခုလိုအာဏာပိုင်တွေဘက်ကခွင့်ပြုချက်မယူဘူးဆိုရင်တော့ပုံမှန်16နဲ့ပုံမှန်905ခါခွေစရရီနဲ့အေးအေးခံရပွဲရှိကြောင်းလဲတရားလွှတ်တော်ရှေ့နေဥမမောင်ဝင်းကပြောပါတယ်
။သဘိမ့်ပေါက်တာတို့ဒီဆန္ဒပြတာတို့ဆိုတဲ့အတိုင်းနေရာတော့ကျွန်တော်တို့ညှိစုစီဥပဒေနဲ့ပဲတွားမယ်ဒီ905ခကွေးတွေကဖြစ်ဖြစ်လာနေတာပေါ့နိုင်ငံတော်ကိုကုန်တိတ်ခကြအောင်နိုင်ငံတော်အစိုးရကိုဟောဖြစ်အောင်လုပ်တဲ့ဒါဆွဲနေကြအစိုးရဘက်ကဆွဲနေကြပေါ့ပုံမှန်ဥသိမ်းရှင်လက်ထက်ကလည်းဆွဲတဲ့905ခကွေးတွေကတော့တပ်ပြီးဆွဲနေစေတာရတာပေါ့အစိုးရကိုကြီးကြီးပြအောင်လုပ်တာပေါ့
ငင်းချမ်းစွာစူဝေးခွင့်စီတန်းလှဲ့လှဲ့ခွင့်ပုံမှန်18ကိုချိုးဖောက်ရင်တနစ်တက်မပိုးတဲ့ထောင်တန်းနဲ့နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခခွေးကိုကျူးလွန်ရင်ထောင်တန်းနှစ်နှစ်အထိဒါမှမဟုတ်ငွေဒဏ်သုံးမဟုတ်ထောင်တန်းငွေဒဏ်200စလုံးကိုချမှတ်နိုင်တာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသဘိမ့်ပေါက်တောင်းဆိုနေတဲ့အပေါ်မှာအခုလိုရှုမြင်ပါတယ်
။အခုရွေးကောက်တင်မြှောက်ထားတဲ့အစိုးရဟာ2015ခုနှစ်ပါတီစုံဒီမိုကရေစီထူထူရွေးကောက်ပွဲနဲ့2019ကြားပြရွေးကောက်ပွဲကနေပြီးတော့ပြည်သူလူထုကနေတိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့စွတ်တော်တွေကနေပေါ်ပေါက်လာတဲ့အစိုးရအဖွဲ့ဖြစ်တယ်။အဲဒီအတွက်ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုရဆိုတာကကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။နောက်အကြောင်းချက်လည်းခိုင်လုံမှုမရှိဘူးလို့မြင်တယ်။ပြည်ထောင်ကြရောလက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားပြန်လည်ချင်းချားစီရင်နေတဲ့ငင်းငင်းကြီးရန်ကြောင်းပေါ်မှာတွားနေတဲ့အချိန်ကာလမျိုးမှာဒီလိုခြေလှမ်းမျိုးတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ငင်းငင်းကြီးပြန်လည်ပြည့်ညက်ရေးအတွက်အနောက်ဆက်အဟန့်တားဖြစ်လာမှာကိုစိုးရိမ်စရာရှိတယ်လို့ကျွန်တော်ကမြင်တယ်
။တပိမောက်သူတွေရဲ့တောင်းဆိုချက်တွေမှာအမျိုးဘာသာသာသနာကိုနှိမ်ချတဲ့စီမံခန့်ခွဲမှုမကျွမ်းကျင်သူတွေကိုနေရာပေးတဲ့အမျိုးသားလုံခြုံရေးကိုအကာအကွယ်မပေးတဲ့အစိုးရအလိုမရှိကြောင်းစတဲ့အချက်တွေပါဝင်နေပါတယ်။